မြန်မာကရိုဟင်ဂျာဒုက္ခသည်ရေးဖြေရှင်းရေးဒီမိုကရေစီပြန်ရဖို့လိုတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေရဲ့အကျပ်တဲကိုဖြေရှင်းဖို့ဆိုရင်တိုင်းပြည်လုံးရင်းဆိုင်နေရတဲ့လူခွင်နဲ့လူသားချင်းစာနာမှုအကျပ်တဲတွေကိုအရင်ဖြေရှင်းပြီးတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့လိုတယ်လို့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီက VOA နဲ့သတင်းပြောလိုက်တာပါတိုင်းပြည်လုံးလက်နက်ကင်ပဋိပက္ခတွေဆိုးဝါးလာခဲ့ပြီးအိုးမဲ့အိမ်မဲ့တိဒုက္ခရောက်နေသူတွေပုံများလာတယ်လို့လူသားချင်းစာနာမှုအကူအညီပေးရမှာအကြီးအကျယ်ခက်ခဲတွေရင်ဆိုင်နေရတယ်လို့ဆူဒန်ကိုရောက်နေတဲ့ဂရန်ဒီကကမ္ဘာဒုက္ခသည်များနဲ့အထင်မဲ့ VOA ကဆက်သွယ်မေးမြန်းရမှာအခုလိုပြောသွားပါတယ
် First step here is to restore some stability in the country and hopefully
ပထမအဆင့်အနေနဲ့တိုင်းပြည်တည်ငြိမ်အောင်ဖို့ထိန်းဖို့လိုပါတယ်လက်ရှိအာဏာစွပ်ကင်ထားသူတွေအနေနဲ့အရင်မကြခင်နှစ်တွေကသူတို့ကိုယ်တိုင်လက်ခံခဲ့တဲ့တိုင်းပြည်ကိုလူခွင့်နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လက်ခံဖို့နားချနိုင်မယ်လို့မျှော်လင့်ပါတယ်။အဲ့ဒါတွေပြီးမှရှုပ်ထွေးနေတဲ့ Ranger ပြဿနာတွေပါဝင်တိုင်းပြည်လုံးရင်ဆိုင်နေရတဲ့တခြားပြဿနာပေါင်းစုံကိုကျွန်တော်တို့ဖြေရှင်းနိုင်မှာပါလို့ကုလသမဂ္ဂမဟာမင်းကြီး Grandy ကပြောသွားတာပါခင်ဗျ။